အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာ1993ခုနှစ်ကလူပေါင်း958ဦးတိစုံသွားခဲ့ရတဲ့ဘုံခွဲတိုက်ခိုက်မှုမှာပါဝင်ပတ်သက်ခဲ့သူယာကော့မေမွန်ကိုဒီကနေ့အစောပိုင်းကပဲကွန်မြင်လိုက်ပါတယ်။သူ့ရဲ့နောက်ဆုံးဆက်လွန်ငင်းခွဲတောင်းခံမှုကိုပယ်ချခံခဲ့ရပြီးတဲ့နောက်နိုင်ပိုင်းကြမှာပဲအသက်53နှစ်အရွယ်မေမွန်ကိုရဲအဆောက်အအုံတင်းတင်းကြပ်ကြပ်ချထားတဲ့နန်ပူဝါမြို့မှာပဲကျိုးပေးကွန်မြင်လိုက်တာဖြစ်ပါတယ်။ဘွန်ဘေးစတော့ရှယ်ယာဈေးကွက် Air India လေကြောင်းကုမ္ပဏီရုံးခန်းတွေဟွန်ဒက်တွေရုပ်ရှင်ရုံတွေအပါအဝင်မွန်ဘိုင်းမြို့ကနေရာနဲ့ပြည်မှာဘုံခွဲတိုက်ခိုက်ဖို့ကြံစီမှုငွေကြေးထောက်ပံ့ပေးမှုတွေနဲ့သူ့ကို2009ခုနှစ်တုန်းကပြည်တံချမှတ်ခဲ့တာဖြစ်ပါတယ်ဒီလိုတိုက်ခိုက်မှုတွေအတွက်တခြားလူဆယ်ဦးကိုလည်းသေဒဏ်ပေးခဲ့ပြီးနောက်ပိုင်းမှာတော့တသက်တကြုံပြည်တံအဖြစ်ပြောင်းလဲချမှတ်ခဲ့ပါတယ်တိုက်ခိုက်မှုတွေအတွက်တိုက်ခိုက်မှုအတွက်စီစဉ်ညွှန်ကြားသူအဖြစ်ဆော့ဆွဲခံရတဲ့မေမွန်ရဲ့အကူကြီးတိုက်ကားမေမွန်နဲ့ဂိုင်းခေါင်းဆောင်ဒါဝုဒ်အစ္စရာဟင်ကတော့လွန်မြောက်နေဆဲဖြစ်ပါတယ်လူခွင့်ရေးအဖွဲ့ Amnesty International ကတော့အိန္ဒိယနိုင်ငံရဲ့အခုလိုတည်တံချမှတ်မှုအပေါ်ဝင်ဖန်လိုက်ပြီးခုလိုစီရင်တဲ့အတွက်1993မွန်ဘိုင်းဘုံခွဲမှုမှာတရားမျှတအောင်ဆောင်ရွက်ပေးနိုင်မှာမဟုတ်ဘူးလို့အိန္ဒိယနိုင်ငံဆိုင်ရာ Amnesty International အကြီးအကဲအာကာပါတယောက်ကပြောပါတယ်